ဒီသတင်းပတ်ထံမှာ Democratic Party ကမြောက်ကရိုလိုင်းနားပြည်နယ်ရှာလော့မြို့မှာတနင်္ဂနွေလုံးတိုင်းတာနဲ့ပါတီညီလာခံကျင်းပဖို့ပြင်ဆင်နေကြသလိုပဲ Democratic Party ဝင် American သမ္မတ Barack Obama ကရောသူ့ပြိုင်ဘက် Republican Party ကသမ္မတလောင်း Mitt Romney ကပါတစ်ဖက်နဲ့တစ်ဖက်အပြစ်တွေထောက်ပြပြီးမဲဆွေနေကြပါတယ်။ပါတီနှစ်ရစလုံးက American ပြည်ထောင်စုမှာသူ့ပြိုင်ကိုပြိုင်အနိုင်ကျင့်ရမယ်ပြည်နယ်တွေအတွက်စနေနဲ့တနင်္ဂနွေနေ့တွေမှာမဲဆွေခီးထွက်နေကြတာပါ။သမ္မတအိုဘားမားကအိုဝါပြည်နယ်နဲ့ကော်လိုရာဒိုပြည်နယ်တွေကိုတောက်ရောက်နေခြင်းမှာပဲမစ္စတာရ ோம் နီကတော့အိုဟိုင်းယိုးနဲ့ဖလော်ရီဒါပြည်နယ်တွေမှာလူမှုဟောပြောပွဲတွေလုပ်ပြီးမဲဆွေခဲ့ကြပါတယ်။သမ္မတအိုဘားမားဟာအမေရိကန်ပြည်သူ23သန်းကိုအလုလက်မဲ့ဒါမှမဟုတ်အလုလက်မဲ့နှိပါဖြစ်စေခဲ့ပြီးသူပြောခဲ့တယ်လို့အမေရိကန်စီးပွားရေးကိုပြန်ပြီးနလန်းထူလောင်လုပ်မပေးနိုင်ဘူးလို့မစ္စတာရ ோம் နီကဝေဖန်လိုက်ပါတယ်။သူကတော့အမေရိကန်နိုင်ငံအတွက်အလုပေါင်း12သန်းဖန်တီးပေးဖို့ရှိပြီးစွန့်ရင်ဆိုင်ရာမှာအမေရိကန်နိုင်ငံင်းနဲ့သူများကိုမှီခိုးမနေရအောင်လုပ်ပေးမယ်လို့ပြောပါတယ်။သမ္မတအိုဘားမားကတော့မစ္စတာရ ோம் နီကသူပြောနေကြအမေရိကန်လူလက်တန်းစားတွေအတွက်ရက်တီဖို့မူဝါဒဟောင်းတွေကိုပြီးခဲ့တဲ့ပတ် Republican Party ညီလာခံမှာလိုက်ပြောခဲ့ပေမယ့်အခုလောလောဆယ်ထောင်းနဲ့ချီတဲ့ American တပ်သားတွေတာလီဘန်တွေနဲ့အာဖဂန်မှာစစ်ပွဲဆင်နေနေတာကိုတလုံးမှထည့်မပြောခဲ့ဘူးလို့သူ့ရဲ့ Iowa ကမဲဆွယ်ပွဲမှာဝေဖန်လိုက်ပါတယ်။သမ္မတ Obama ရဲ့ Democratic Party မဲဆွယ်ရေးတာဝန်ခံ David Alex Rock ကတော့သမ္မတဟာအရင် Republican Party ဝင်နေမလုပ်နိုင်ခဲ့တဲ့ American လူလန်တန်းစားတွေအတွက်ဦးစားပေးလှုပ်ဆောင်မှုကိုပြက်ပြက်သားသားထုတ်ဖော်ပြောဆိုဖို့ရှိတယ်လို့ Fox သတင်းဌာနကဒီကနေ့ပြောကြားပါတယ်။သမ္မတ Obama ဟာ Democratic Party ရဲ့သမ္မတလောင်းဖြစ်ရွေးကောက်တာကိုအင်္ဂါနေ့မှာတရားဝင်လက်ခံဖို့ရှိပါတယ်။